သီရိလင်္ကာဝန်ကြီးချုပ်ဟောင်းရာနီဝီကရီမေဆင်ဂေဟာတန်ပီရဲ့သမရသည့်အဖြစ်ကျန်းသက်စာကျင်းပလိုက်ပြီး IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ထံကဒေါ်လာဘီလီယံနဲ့ချီတဲ့ချင်းငွေတွေရရှိနိုင်ရေးအတွက်ပါတီပေါင်းစုံပါဝင်တဲ့အစိုးရဝန်ကြီးအဖွဲ့ကိုဖွဲ့စည်းမဲ့အကြောင်းကတိပြုလိုက်ပါတယ်ဇူလိုင်လ9ရက်နေ့မှာထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြလူဦးကြီးကမြို့တော်ကိုလံပေါ်မှာရှိတဲ့သမရအိမ်တော်ကိုဝင်စီးပြီးတဲ့နောက်သမရဂိုတာဘာယာရာဂျာပါရှာစင်ကာပူနိုင်ငံကိုထွက်ပြေးသွားခဲ့ပြီးဝိကရမင်းစေဂေကိုသမရသည့်အဖြစ်ရွေးချယ်တင်မြှောက်လိုက်ကြတာပါဆန္ဒပြလူအုပ်ကြီးကသမရအိမ်တော်အတွင်းကရေကူးကံမှာရေချိုးတာပစ်ကနစ်ထွက်တယ်လို့လွတ်လပ်စွာစားတောက်အပန်းဖြေတာတွေလုပ်ခဲ့ကြပါတယ်အခုတက်လာတဲ့သမရသည့်ဟာလည်းသမရဟောင်းနဲ့နီးစပ်လွန်းသူဖြစ်တာကြောင့်ဆန္ဒပြပြည်သူအများစုကတိတ်မလို့လာကြပါဘူးသမရဟောင်းရာဂျာပါရှာအောက်မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဖို့သူဖြစ်တဲ့အပြင်အစိုးရအဖွဲ့အစ်မှပါတီပေါင်းစုံကလူတွေပါဝင်အောင်လုပ်ဆောင်မယ်လို့ကတိပြုထားတဲ့ကြားကအခုအစိုးရအဖွဲ့အစ်မှလည်းအရင်သမရဟောင်းအပေါ်တစ္ဆာရှိသူလူဟောင်းတော်များများကိုရွေးချယ်ခန့်အပ်ထားတယ်လို့ဆိုပါတယ်ရာဂျာပါရှာမိသားစုကတရီလင်္ကာနိုင်ငံကို18နှစ်ကြာအုပ်ချုပ်ခဲ့တာမှာတိုင်းပြည်မှာအကျွေးဒေါ်လာ51ဘီလီယံတင်နေတာကြောင့်ဒေဝါလီခံလိုက်ရတဲ့အပြင်နိုင်ငံခြားအရင်ငွေကလည်းလက်ရှိမှာ 1.9 ဘီလီယံသာရှိတယ်လို့ဆိုပါတယ်အစိုးရအနေနဲ့အကျွေးဆန်းနိုင်ဖို့နှစ်ကုန်တဲ့အထိအစိုးရရန်တရားလက်ပတ်နိုင်ရေးအတွက်ဒေါ်လာ9ဘီလီယံအရေးပေါ်လိုအပ်နေတယ်လို့တရီလင်္ကာဘဟုဗန်ကပြောထားပါတယ်ခင်ဗျ